ကော်မြူမှာမနေ့ညကဘုံပေါက်ခွဲမှုအပြင်တနက်နေ့ပြစ်ခတ်မှုတွေပါဖြစ်ပွားခဲ့ပါတယ်ဒီပြစ်ခတ်မှုတွေဟာစစ်ကောင်စီတပ်ဖက်ကတပတ်သက်ပြစ်ခတ်တာလို့ကရင်ပြည်မျိုးသားကာကွယ်ရေးတပ်ကNDFကဆက်ဆွဲပြောဆိုထားပါတယ်လက်ရှိကြားပြည်နယ်မှာမြန်မာစစ်တပ်နဲ့ကရင်ပြည်ကာကွယ်ရေးတပ်တို့အကြားတိုက်ပွဲတွေဖြစ်ပွားနေသလိုဘုံပေါက်ခွဲမှုတွေလည်းဖြစ်နေတာပါဒီအခြေအနေကိုတော့ VO င်ကစပြီးဘုံပေါက်ွဲတန်လက်နေကြီးလက်နေငယ်တန်တွေကြားနေရတယ်လို့ဒေတာခန်တူးကပြောပါတယ
်။ရပါရတော့အဲဒါအလုံးကြီးတန်ပြီးရောတနတ်တန်ပြီးရောကြားနေရတယ်ခုနချလိုက်ဒီနချလိုက်ပေါ့ရမြို့လေကြောင်လုံးလို့ခွေရတယ်ဒီဝဲတော့မသိဘူးနော်။ညဘက်မှာဘာလို့ပြတ်တက်တာရှိရဲ့ဗျ။ဘယ်လိုပေးပြောက်တဲ့ခုချင်းရှိရဲ့။
ဒီပြစ်ကတ်မှုတွေဟာစစ်ကောင်စီတပ်ဖက်ကတပက်တပ်ပြစ်ကတ်တာလို့ကင်းဒီမြူရာကာကွယ်ရေးတပ် KNDF ပြန်ကြားရေးတာဝန်ရှိသူတို့ကပြောပါတယ်
။ဒီတဲ့ဆိုတော့လေသူတို့ဖိတော့တပက်တပ်ပြစ်တာပေါ့။ဆော့ဆော့ဆော့ဖဲတော့အန်ဒီကတ်တော့ PTV တော့မမောနိုင်အောင်ဒီလိုသူကျွန်တော်ချင်းချောတဲ့ဘောလို့ကျွန်တော်တို့လည်းဝမ်းမယူနေရ
။လိုက်ကော်မြို့တွင်ညပိုင်းတွင်မှာပြစ်ကတ်မှုတွေဆက်တိုက်ဆိုသလိုရှိနေပြီးလုံခြုံရေးရစိုးရိမ်နေရတယ်လို့မြို့ခံတွေကပြောပါတယ်။ကရပြည်နယ်လွိုက်ကော့ပါဝင်ခရူစုပေါ်လခဲနဲ့ရှမ်းပြည်နယ်ဆက်မိုးပြဲမြို့မှာဒေသခံကရင်နီကာကိုရဲဖွဲ့နဲ့စစ်ကောင်စီတပ်တွေကြားပြစ်ခတ်တိုက်ခိုက်မှုတွေရှိနေတာပါမနေ့ကလည်းခရူစုမြို့နယ်နောက်ပတ်ကျမ်းမှာမြန်မာစစ်တပ်နဲ့ကရင်နီတပ်မတော် KA ကရင်နီမြို့ရကာကိုရဲတပ် KNDF ပူးပေါင်းဖွဲ့တို့တိုက်ပွဲဖြစ်ရမှာစစ်တပ်ဘက်ကထိခိုက်မှုရှိတယ်လို့ KNDF ပြန်ကြားရေးတာဝန်ရှိသူကပြောပါတယ်
သူတို့အဒီကနေမရှိလာခင်မတော့ရှိတံတားမတင်ရအဲ့ဒီသူတို့စဉ်းစားနေချင်းဝင်ပြတ်တော့ဖြစ်သွားတဲ့ပုံစံပေါ်တော့ဆက်ကဆက်ဖဲတော့အူးချက်ဆုံးပဲဗျကျွန်တော်တို့ဖဲတော့ပြဿနာထိခိုက်မှုရှိဘူ
းဗျဟုတ်ကုလား၃ရက်နေ့ကလည်းဖူဆူမြို့နယ်နဲ့ဘော်လခဲမြို့နယ်တွင်ပိုက်ပွဲ၄ကြိမ်ဖြစ်ပွားခဲ့ပြီးပိုက်ပွဲတွေမှာမြန်မာစစ်တပ်ဘက်ကထိခိုက်ကြဆုမှုတွေများတယ်လို့ KNDF ဘက်ကသတင်းထုတ်ပြန်ထားပေမဲ့တိချားတိမပြုတ်နိုင်သေးပါဘူးပိုက်ပွဲချင်းတွေကိုသိရှိဖို့တပ်မတော်ပြောခွင့်ရကိုဆက်တွယ်ခဲ့ရမှာဆက်တွယ်လို့မရခဲ့ပါဘူး။ကရပြည်နယ်ဆက်ချမ်းပြည်နယ်ဖေကုံမြို့တွင်ရေပေးဝေရံမှာတုံ့ပြုတဲ့တရား KVA Transformer ကိုအကြမ်းဖက်အဖျက်မှောက်လှုပ်ဆောင်သူတွေကနေဩဂုတ်လ3ရက်နေ့မွန်လွဲပိုင်းမှာလက်လုတ် remote mine တစ်လုံးနဲ့ဖောက်ခွဲပစ္စည်းခဲ့တယ်လို့တပ်မတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။ပောက်ကွဲမှုကြောင့်တရား KVA Transformer တစ်လုံးပါဝင်တခြားပစ္စည်းဆုံးရှုံးမှုတွေရှိခဲ့တယ်လို့လည်းဖော်ပြထားပါတယ်။ဒီရက်ကမိုးပြက်ကာကွယ်ရေးဖွဲ့ဘက်ကသူတို့လှုပ်ဆောင်တာမဟုတ်ဘူးလို့ညင်းဆိုပါတယ်
။ဒီချင်းကြောင်တောင်ကြီးကိုဘယ်သူလှုပ်မလဲသူတို့ပဲရှိမှာသူတို့ကစောက်ထားတာမိုးပြက်ကြီးရတာမဟုတ်ဘူး
။ဩဂုတ်လ3ရက်နေ့ကလည်းဖေကုံမြို့မြို့တော်ခမ်းမမှာ COVID-19 ကာကွယ်ဆေးထိုးနေချိန်ဘုံပေါက်ကွဲခဲ့လို့လုံခြုံရေးဖွဲ့တွေထိခိုက်မှုတွေလည်းရှိခဲ့ပါတယ်။မြန်မာစစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်ပိုင်းမေလကစလို့မိုးပြဲလွိုက်ကော်တီမော့ဆိုစကြည့်တဲ့မြို့နယ်တွေမှာတိရခန့်ကာကွယ်ရေးအဖွဲ့တွေကနေရရလက်နဲ့ဆွဲကင်ပြီးတော့စစ်ကောင်စီတပ်ကိုပြစ်ခတ်တိုက်ခတ်မှုတွေဖြစ်ပွားလာတယ်လည်းဖြစ်ပါတယ်ခင်ဗျာ